ချင်းပြည်နယ်မတူပင်မြို့နယ်ရေစွာမြို့ဘက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်နေတာကြောင့်ဒေသခံထောင်ခံဟာဘေးလွယာဒေသတွေနဲ့အိန္ဒိယနယ်စပ်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ချင်းပြည်နယ်အတွင်းစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကရေးသားပေးပို့လာတဲ့ဒီသတင်းကိုတော့ကိုငိမ့်ညန်းကပြောပြပေးမှာပါခင်ဗျာ
။မတူပင်မြို့နယ်ရေစွာမြို့ဘက်ဇိုးတုံနယ်တဝိုက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇိုးတွန်းပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါ။ဇန်နဝါရီလ9ရက်နေ့ကနေဇန်နဝါရီလ18ရက်နေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇိုတွန်းချင်းမျိုးသားတပ်ဦး CNA ရေစွာကာကွယ်ရေးတပ်ဖွဲ့ YDF PDF ရော CDF ဟာခါ CDF ဇိုဖေး CDF မတူပီအစရှိတဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲအကြိမ်ကြီး17ကြိမ်ဖြစ်ပွားခဲ့တယ်လို့ CDF ဇိုတွန်းပြန်ကြားရေးတာဝန်ခံကပြောပါတယ်
ဟုတ်ပြီချင်းကြီးကတော့တော့ရှောက်ဖြစ်နေတယ်သူတို့ကလာထိုးတာဖြစ်တယ်ကျွန်တော်တို့ကခုခံတဲ့သဘောပါအခုဖြစ်တာကမတူပြီကတကယ်လာထိုးတဲ့ဘာနဲ့ဖြစ်တာဆိုတော့အခုကအကြီးကြီးတက်တဲ့ရောက်အခုသူပြန်လိုက်တာကစစ်ခိုင်းမှုကတော့ကျွန်တော်တို့ကမနေ့ကတရားကြားသွားတယ်နေရောက်ကပြန်ရတယ်ဟိုဖက်ကတော့အကြောက်ကဒီစစ်စစ်ရောက်ဒီထဲလည်းများနိုင်တယ်
တိုက်ပွဲကာလအတွင်းလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်ဟုံးလေးကျေးရွာနဲ့ရန်ဆိုင်ကျွေးရွာဘက်ကရွာသားတွေဘေးလွယာနဲ့နေဇက်ဘက်ကိုတင်းရှောင်နေရတယ်လို့ CDF ဇိုတွန်းပြန်ကြားရေးတာဝန်ခံကပြောပါတယ
်။တပ်ဖွဲ့ပြည်နေရမှာ limit ကြီးနေပါရင်အဓိကတော့ကြောက်သွားအောင်ပေါ့ဗျာဒီတူတူအဓိကပြစ်မှတ်ထားတော့ဒီလိုဒီတူရလဲလေရရှောင်ရတာဒင်းကားရောလို့ရှိမယ်အဲတပ်ဖွဲ့ပြည်ရွာနဲ့အနီးနားတွေလည်းဘုံရှောင်နေရတာတချို့ဟာဒီကအနီးနားရွာတွေမျိုးရိရှိရွာကိုသွားတယ်လို့သွားပြီးတော့ဒီအိန္ဒိယနေဆက်ဖွဲ့ကိုရှောင်ရလို့ရှောင်နေဆက်ဖွဲ့ကိုလာတဲ့ဟာတွေကနည်းဆုံးလေးရကိုမောရပြူပေးလို့ဖြစ်နေတယ်
တိုက်ပွဲတွေကြောင့်ဒေသအတွင်းစစ်ပီးဒုက္ခတွေ3000ကျော်ရှိလာပြီးနေဆက်ဘက်ကိုစစ်ပီးရှောင်သူ400ခန့်ရှိလာပြီလို့ CDF ဇိုတွန်းကထုတ်ပြန်ထားပါတယ်ဒီဒုက္ခတွေတွေအတွက်စားနပ်ရိက္ခာအခက်အခဲတွေလည်းရှိနေတယ်လို့သိရပါတယ
်ဒီဆက်ရရွာတွေကလည်းအလိုမျိုးပန်းပူးပြီးတော့သာရှိကြလေးတယ်ရတယ်တပူအလိုမျိုးစားတာရတယ်ရှိတယ်တချို့ရွာတွေတချို့ရွာတော်ရဲမှဒီလိုနေကြတာတွေရှိတယ
်မတူပင်မြို့နယ်ရေစွာမြို့ဇိုတုံနယ်ဘက်နှစ်ဖက်တိုက်ပွဲတွေမှာတော့စစ်ကောင်စီစစ်တီတချို့ထိခိုက်ဒဏ်ရာရတာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်16ရက်နေ့ကနေ့နဲ့တနင်္လာနေ့ကတူဝီရေစွာဘက်မှာလည်းလုံဖြားလျာရွာရဲ့အနောက်မြောက်ဘက်မှာအကြမ်းဖက်50နဲ့ကျွန်တော်ဖြစ်ခဲ့တာရှိတယ်ဒီနေ့30လောက်ဖြစ်တယ်အဲ့မှာတော့မြောက်ဘက်သုံးသွားတယ်ကျွန်တော်ဖီကစစ်တီတချို့ဒဏ်ရာရရှိတာရှိတယ်ပြီးရင်16ရက်နေ့မှာလည်းဂျန်ဆိုင်ရွာရဲ့အနောက်မြောက်ဘက်မှာနေရာလောက်ပါအကြမ်းဖက်50လောက်နေပဲဖြစ်ပွားခဲ့တာရှိတယ်အဲ့မှာတော့ဒီလိုစီရနေကြလက်နဲ့တချို့ရယ်မိုင်းရယ်လက်လုံးမိုင်းနေရယ်ရန်ပြော်ရယ်အဲ့ဒါတွေကျွန်တော်သိသိရမှာရှိ
ဇိုးတုံနယ်ဟာမတူပီမြို့မြောက်ဖက်ရေစွာမြို့ဘက်မှာတည်ရှိပြီးတော့မတူပီနဲ့ဟာခမြို့နယ်အကြားမှာတည်ရှိပါတယ်တိုက်ပွဲတွေကြောင့်ဇိုးတုံနယ်အတွင်းမဖြစ်မနေဖြတ်တန်းသွားလာဖို့ကိစ္စရှိပါကတပ်ဆိုင်ရာကိုကြိုတင်အသိပေးဖို့ကိုလည်း CDF ဇိုးတုံကနေတရင်ထုတ်ပြန်ထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေနှိမ်နှင်းခံရပြီးတဲ့နောက်ချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာအနှံ့အပြားမှာဒေသခံတွေကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုပြန်လည်တိုက်ခိုက်လာကြတာပါချင်းပြည်နယ်မတူပီမြို့နယ်အတွင်းမှာလည်းစစ်ကောင်စီတပ်တွေနဲ့ CDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေတောက်လျှောက်ဆိုးသလိုဖြစ်လာနေတာပါခင်ဗျာ